2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်မှုနဲ့ပတ်သက်ပြီးလက်ရှိစုံစမ်းစစ်ဆေးမှုတွေအတွင်းအမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကထိတိယောက်ယောက်ပံ့ပိုးပေးခဲ့တယ်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာကပြောဆိုပြီးသူ့ကိုထောက်နှံအပြစ်မပေးဖို့ထောက်ခံပြောဆိုလိုက်ပါတယ်။အမေရိကန်ဆန်ရရုရှားသမ္မတဆာဂေးဂဲစ်ရဲ့နဲ့အပြန်အလှန်ဆက်သွယ်မှုနဲ့ပတ်သက်ပြီးပြည်တော်စုစုံစမ်းစစ်ဆေးရေးဂျူရို FBI ကိုလေညာပြောဆိုမှုအတွက်အကြည့်ရှိကြောင်းဖလင်းကဝန်ခံထားတာပါ။ဒါ့အပြင်တူရကီနိုင်ငံအတွက်အကျိုးဆောင်ပေးမှုနဲ့ပတ်သက်ပြီးမမှန်မကန်ထွက်ဆိုခဲ့တာတွေလည်းရှိပါတယ်။ဒေါ်နယ်ထရန့်ရဲ့သမ္မတရာထူးလွှဲပြောင်းရယူရေးအဖွဲ့နဲ့ရုရှားဆွေရတာဝန်ရှိသူတွေကြောင့်အပြန်အလှန်ဆက်သွယ်မှုဆိုင်ရာအချက်အလက်တွေဆက်ဆက်စဉ်းစားပွဲကိုတွေ့တင်းအချက်အလက်တွေကိုဖလင်းကပေးခဲ့တယ်လို့လည်းအထူးစုံစမ်းရေးမှူးရောဘတ်မူလာကမနေ့အင်္ဂါနေ့ညပိုင်းဖက်ဒရယ်တရားရုံးတစ်ခုမှာတင်ပြချက်မှာပြောဆိုထားပါတယ်။မိုက်ကယ်ဖလင်းရဲ့တွေ့ဆုံမိ мян မှု19ခုဆက်ရွက်စတဲ့တွင်နဲ့တခြားအဆက်ဆက်တွေကနေတတိယအချက်လက်တွေရရှိခဲ့တာပါဖလင်းရဲ့စစ်မှုထမ်းတဲ့သူ့ရဲ့ဂုဏ်သိက္ခာနဲ့လက်ရှိဆုံလန်းစစ်ဆေးမှုအတွင်းထိထိရောက်ရောက်ပံ့ပိုးဆောင်ရွက်မှုတွေကိုထောက်ပြပြီးသူ့ကိုထောင်ချဖို့မထောက်ခံကြောင်းလဲအထူးစုံစမ်းရေးမှူးမူလာရဲ့တရားရုံးအမှုတွေမှာဖော်ပြထားပါတယ်ရှင်